မန္တလေးမြို့မှာအင်္ဂါနေ့ကစစ်ကောင်စီတပ်တွေနဲ့မန္တလေးပြည်သူ့ကာကွယ်ရေးအဖွဲ့ PDF MDY တို့ကြားအပြန်အလှန်ပစ်ခတ်ခဲ့တဲ့တရင်တွေနဲ့ပတ်သက်လို့အကြမ်းဖက်မှုပုံစံအလုံးကိုရှုံချတဲ့အကြောင်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်ကအင်္ဂါနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဗင်ဒူဂျရစ်က
Remains the same. And I think we've seen even today reports, very disturbing reports of violence in Mandalay.
ဒီကနေ့ထိုင်းလန်းဆရာကောင်းတဲ့မန္တလေးကအကြမ်းဖက်မှုတည်င်းကိုကျွန်တော်တို့ကြားသိမြင်တွေ့ခဲ့ရပါတယ်။အကြမ်းဖက်မှုပုံစံအားလုံးကိုထပ်ပြီးရှုံချပါတယ်။ဒီမိုကရေစီငြိမ်းချမ်းရေးလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်မြန်မာပြည်သူတွေရဲ့လှုပ်ရှားမှုတွေအပေါ်ကုလသမဂ္ဂရဲ့မစုံမနစ်ထောက်ခံမှုကိုထက်လောင်းအတည်ပြုပါတယ်လို့သူကပြောသွားတာပါ။ဒါ့အပြင်ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘာဂနာကလည်းပြည်ခဲ့တဲ့တရင်ဘက်ကကုလသမဂ္ဂအထွေထွေညီလာခံအတွင်းမြမအရေးဆွေးနွေးတင်ပြရမှာကြီးမားတဲ့အကြမ်းဖက်မှုတွေရဲ့ NDA နဲ့ပတ်သက်လို့တတိပေးခဲ့သလိုတက်နိုင်သမျှထင်ထင်ထင်ထင်လှုပ်ဆောင်ကြဖို့လည်းတိုက်တွန်းခဲ့တဲ့အကြောင်းစတီဗင်ဒူဂျရစ်ကတရင်ပေါက်တွေကိုပြောကြားခဲ့ပါတယ်။အလားတူမန္တလေးမှာဖြစ်ခဲ့တဲ့မင်းကပြစ်ခတ်တိုက်ခိုက်မှုတွေအတွက်စိုးရိမ်မကင်းဖြစ်ခဲ့တဲ့အကြောင်းရန်ကုန်အခြေစိုက် American ကနေဒါနဲ့ပြင်သစ်တန်ယုံတို့ကအသီးသီးထုတ်ပြန်ကြေညာခဲ့ကြပါတယ်မန္တလေးမြို့မှာအရက်သားတွေတေဆုံးဒဏ်ရာရတာရှိနိုင်တယ်ဆိုတဲ့သတင်းတွေအပါအဝင်ပြစ်ခတ်မှုသတင်းတွေကိုစောင့်ကြည့်နေတယ်လို့ရန်ကုန်အမေရိကန်တန်ယုံကအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဇွန်လ22ရက်နေ့မနေ့ကမန္တလေးပြစ်ခတ်မှုတွေအတွင်းလက်နက်ကင်တွေဘက်က4ယောက်တေဆုံးခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တချို့အပြင်းထန်ဒဏ်ရာရခဲ့တယ်လို့စစ်ကောင်စီကတော့ပြောပါတယ်ရှင်